ကမ္ဘောဒီးယားနိုင်ငံအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့တာအပါအဝင်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်အမေရိကန်ကအရက်ဖက်စစ်ဖက်နှမျိုးစလုံးသုံးတဲ့ပစ္စည်းတွေအပါအဝင်စစ်လက်နဲ့တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်လိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံကြီးဌာနကအစိုးရရရှိတူမြန်မာနိုင်ငံရဲ့အပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အာရှတိုက်ကိုမတွားရောက်ခင်ရက်ပိုင်းအလိုမှာအခုလိုတန်ခတ်အရေးယူမှုချမှတ်လိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရှော့ချရေးမတရားသဖြင့်ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်ပေးရေးကိစ္စရပ်တွေကိုအရှိတောင်အရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးဖိအားပေးပြောဆိုဖို့ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ကဒါရက်ရှိုလေးအခုသတင်းပတ်အတွင်းတွားရောက်ဖို့ရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံအပေါ်တရုတ်နိုင်ငံကစစ်ရေးအရဩဇာတက်ရောက်မှုနဲ့နဲ့ရှမ်းရှမ်းဖြစ်ပေါ်နေတာဟာဒေတာရီလုံချုံရေးကိုချင်းချောက်လာနေတဲ့အတွက်ကမ္ဘောဒီးယားကိုပြပပုတ်ကုန်တင်သွင်းမှုကန့်တတ်တဲ့နိုင်ငံတွေစီးရင်တဲ့ကိုအမေရိကန်ဗန္ဒာရေးဌာနကပုံထုနည်းမှာထည့်သွင်းပြီးအရေးယူတန်ခတ်လိုက်တာဖြစ်ပါတယ်။အခုတန်ခတ်အရေးယူမှုချမှတ်လိုက်တဲ့အထက်လက်နက်တင်ပို့မှုပိတ်ပင်ကန့်တတ်တာအပြင်အရက်ဖက်စစ်ဖက်သုံးပစ္စည်းတွေတင်ပို့မှုစစ်သုံးပစ္စည်းတချို့နဲ့စစ်ထောင်လိုင်းရေးသုံးပစ္စည်းတွေတင်ပို့ရောင်းချမှုပိတ်ပင်ကန့်တတ်တာလည်းပါဝင်ပါတယ်။ထိုင်းပင်လယ်ကွေ့အတွင်းမှာရှိတဲ့ RIM ရေတပ်အခြေစိုက်စခန်းကိုတရုတ်နိုင်ငံတနိုင်ငံတည်းသာအသုံးပြုခွင့်ပြုမယ်ဆိုတဲ့သဘောတူစာချက်ကိုကမ္ဘောဒီးယားက၄ဝက်လက်မှတ်ရေးထိုးလိုက်တဲ့ဆိုတဲ့သတင်း၂၀၁၉ခုနှစ်မှာထွက်လာပြီးတဲ့နောက်ပိုင်းအမေရိကန်နဲ့ကမ္ဘောဒီးယားအကြားဆက်ဆံရေးတွေတင်းမာလာနေကြတာပါ။အဲဒီလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်တဲ့ကိစ္စကိုတရုတ်စစ်တပ်ကညှင်းဆို့ထားပေမဲ့ကမ္ဘောဒီးယားကထိတ်တန်းစစ်ဖက်အရာရှိ၂ဦးကိုအကျင့်ပြက်ခြားဆောင်မှုဆိုင်ရာကိစ္စရပ်တွေနဲ့တန်ခတ်ရေးယူလိုက်တာအပါအဝင်အဲ့ဒီရေတပ်အခြေစိုက်စခန်းနဲ့ဆက်နွယ်မှုရှိတဲ့ကုမ္ပဏီနဲ့လူပုဂ္ဂိုလ်တချို့တို့ကိုသမ္မတဘိုင်ဒန်အစိုးရကပြီးခဲ့တဲ့လအတွင်းတန်ခတ်ရေးယူမှုတွေချမှတ်ခဲ့ပါတယ်။